ကချင်ပြည်နယ်ဖားကံမြို့နယ်မှာမနေ့တုန်းကမြေစာပုံပြိုကျလို့အနည်းဆုံးလူ25ယောက်ပျောက်ဆုံးနေဆဲဖြစ်ပါတယ်အခုချိန်ထိလည်းသေဆုံးသွားတဲ့သူတွေရဲ့ရုပ်အလောင်းတွေတယောက်မှပြန်ဆယ်မရသေးဘူးလို့ကယ်ဆယ်ရေးအဖွဲ့ဝင်တွေကAFP သတင်းဌာနကိုပြောပါတယ်ဖားကံမြို့နယ်မနာကျေးရွာအနီးမှာရှိတဲ့မြေစာပုံမနေ့ကပြိုကျခဲ့တာဖြစ်ပါတယ်ပြိုကျတဲ့နေရာဟာတွာလာရေးခက်ခဲတဲ့အကြောင်း ပျောက်ဆုံးတဲ့သူတွေမှာအသက်ရှင်မှုမျှော်လင့်ချက်နည်းနေကြောင်းကယ်ဆယ်ရေးအဖွဲ့ဝင်တွေကVOAကိုပြောပါတယ်မြေစာပုံကပေ9000နဲ့ပေ6000ကြားလောက်မှာမြင့်နေအကြောင်းနဲ့ပြီးခဲ့တဲ့ရက်ပိုင်းတုန်းကမိုးရေရွာထလို့ရေကန်လိုမျိုးဖြစ်နေတဲ့ကျင်းဟောင်းရဲ့နဘေးမှာရေမစဲကြောက်ရှာတဲ့သူတွေရှိနေတဲ့အချိန်မှာမြေစာပုံပြိုကျပြီးတော့ရေလိုင်းရိုက်ခတ်တာကြောင့်မျောပါသွားကြတာဖြစ်ပါတယ်ပျောက် ရပါတယ်ပြီးခဲ့တဲ့2020ခုနှစ်ဇူလိုင်လ2ရက်နေ့တုန်းကဝေခါမော်မြေပြိုကျမှုမှာလူ180ကျော်သေဆုံးခဲ့ပြီးတော့ဖားကန့်မြို့နယ်မှာအသေးအပြောက်အများဆုံးမြေပြိုမှုဖြစ်ခဲ့ပါတယ်2022ခုနှစ်မတ်လတုန်းကလည်းစိတ်မူကြီးရွာအုပ်စုဖားပြင်ရွာအနီးမှာကြပါပြိုကျခဲ့တာကြောင့် YTD ရတနာတောင်နှန်းလောက်ွက်ကဦးကုမ္ပဏီဝင်တဲ့20ကျော်ရဲ့အလောင်းတွေရှာတွေ့ခဲ့ပါတယ်ဒီလိုမျိုးမြေစာပုံပြိုကျပြီးတော့လူတွေမကြခဏတေဆုံးရတာကအာဏာပိုင်တွေဘက်ကတာဝန်မဲ့ကြောက်စိမ့်တူးဖော်တာတွေကိုအရေးယူဖို့ပြက်ကွက်လို့ဖြစ်တယ်ဆိုပြီး Global Witness ကနိုင်ငံတကာသဘာဝတရားစာတအရေးစောင့်ကြည့်အဖွဲ့နဲ့သဘာဝပတ်ဝန်းကျင်အရေးစောင့်ရွက်နေတဲ့သူတွေကဝေဖန်ပြောဆိုနေကြပါတယ်ရှင်